ရှမ်းပြည်နယ်မြောက်ပိုင်းမှုဆဲမြို့မှာရောက်ရှိနေတဲ့ဆစ်ရှောင်းတို့ရဲ့အတွက်အခြေခံလိုအပ်ချက်တွေရှိနေပြီးတော့သူတို့ရဲ့ကျန်းမာရေးအတွက်အဓိကလိုအပ်ချက်တွေရှိနေတယ်လို့ကုညီပေးနေသူတွေကပြောပါရယ်နှစ်တိကူပြောင်းချိန်မှာလဲတိုက်ပွဲတွေကြားဆစ်ရှောင်းလာသူဦးရေကတစတိုးလာတဲ့အခြေအနေရှိနေတာပါဒီအကြောင်းသတင်းပေးဖို့ထရာကိုမတင်ငေးထိုက်ပြောပြမှာပါ
ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မူဆယ်မြို့ကိုရောက်လာတဲ့ဒေသခံတွေဟာတိုက်ပွဲရှောင်နေကြတာအချိန်ကာလ2လကျော်ရှိသွားပါပြီ။မူဆယ်မြို့မှာစစ်ရှောင်သူဦးရေက1000ကျော်ရှိနေပြီးစစ်ရှောင်တွေရဲ့ကျန်းမာရေးလိုအပ်ချက်ကိုအဓိကထားဆောင်ရွက်ပေးနေကြောင်းပရဟိတအဖွဲ့ဝင်တဦးကပြောပါတယ
်။ရောက်လာတဲ့လူတွေမှာဒီစစ်ရှောင်တွေမှာလူငယ်ကလေးတွေကနေကိုယ်ဝန်ဆောင်တတိယလူအဒီရမှာလည်းနဲ့ထိတဲ့လူတွေရောအဲ့ဒါဒီဆောင်းလေးတွေကျမယူတဲ့အဓိကဆောင်းပြီးလုပ်ရတာ
ဆစ်ချောင်သူတွေထဲမှာတချို့ကအိမ်ကန်းငှားနေသူရှိသလိုဆွေမျိုးနှိစက်အိမ်မှာနေသူတွေလည်းရှိပါတယ်အများစုကတော့ဘုန်းကြီးကျောင်းနဲ့ဆစ်ချောင်စခန်းတွေမှာနေကြတယ်လို့ပြောပါတယ်ကလင်းငယ်တွေနဲ့ကိုဝင်ဆောင်အပါအဝင်တက်ကြီးသူတွေအတွက်ကျမယေးအရင်မီဆောက်ရှောက်နိုင်ဖို့ကိုပရိတ်တာအတင်းဖွဲ့တွေစုပေါင်းပြီးကူညီပေးနေသလိုဆရာဝန်နဲ့သူနာပြုတွေကလည်းစစ်ဆောင်စခန်းတွေအထိအခမဲ့လာရောက်ကြည့်ရှုပေးနေကြောင်းလည်းပြောပါတယ်
။ကျွန်တော်တို့မူဆယ်ဆေးရုံမှာတော့အပြင်ပြင်ပလူနာအနေနဲ့တော့ပြတယ်။ဒါတချို့လူနာတွေကြတော့လည်းကျွန်တော်တို့ကဟိုကိုယ်ပိုင်ဆေးရုံလို့ရှိတယ်လေ။အဲ့ဒါဆေးရုံမှာပို့ရတယ်။အဲ့ဒါလည်းကြတော့လည်းအများကြီးသူလူတဲ့ဝင်ပို့လေ။အဲ့ကျွန်တော်ပြိုင်တာအတွင်းလေးစုပေါင်းပြီးတော့အဲ့မှာကဲ့နေမှာပြီးတော့အဲ့အကိုပိုင်ဆေးရုံကဆရာဝန်တွေလည်းအကြံ့နေလိုက်လို့သူရဲ့အထူးကိုဆရာဝန်တွေနဲ့အဲနတ်ဘာတွေလည်းအကုန်လုံးကူညီပါတယ်ဗျ။ဒီကွာတော့သူတို့ကတော့မကူညီနိုင်ဘူးသူတို့ကတော့လောက်အားပေါ့
။ဆေးဆောင်တွေရဲ့ကျန်းမာရေးနဲ့စားတောက်ရေးအတွက်ဒေသခံတွေဝိုင်းဝန်းကူညီပေးနေပြီမဲ့အခုတိုက်ပွဲတွေဆက်ဖြစ်နေလို့ဆေးဆောင်အရေးအတွက်တိုးလာတာနဲ့အမျှအကူအညီတွေမလုံမလောက်ဖြစ်နေပါတယ်။ရှမ်းမြောက်တိုက်ပွဲအတွင်းရတားချိခိုက်စီးဆင်းမှုကလည်းဆက်ပြီးရှိနေပါတယ်။ရှမ်းမြောက်ဒေသမှာအခုလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။